အမေရိကန်ပြည်ထောင်စုနဲ့မပြေမလည်ဖြစ်နေတဲ့ဆက်ဆံရေးကိုပြန်ပြီးဆန့်စစ်နေတယ်လို့ပါကစ္စတန်နိုင်ငံကပြောလိုက်တာကြောင့်ဒါဟာအာဖဂန်နစ္စတန်ကအမေရိကန်တပ်ဖွဲ့တွေအတွက်ထောက်ပံ့ရေးလိုင်းတွေရပ်သွားတဲ့အခြေအနေကိုဥတည်သွားစေနိုင်ပါတယ်။အမေရိကန်တပ်ဖွဲ့တွေဟာမြောက်အတ္တလန္တိတ်စာချုပ်နီတိုးမဟာမိတ်တွေရဲ့အကူအညီနဲ့အာဖဂန်နစ္စတန်မှာစစ်သွေးကြွတွေကိုတိုက်ခိုက်နေတာပါ။အကြမ်းဖက်ဝါရကိုရမုံရီထောက်ပံ့ခြင်းဆိုင်ရာစောင့်ကြည့်စည်းရင်းထဲမှာထည့်သွင်းသတ်မှတ်ထားကြရာပါကစ္စတန်မှာနိုင်ငံတကာလုံခြုံရေးအဖွဲ့တစ်ခုချထားမဲ့ရဲ့မတိုင်ခင်တည့်ရက်မှာပဲပါကစ္စတန်နိုင်ငံသားရဲ့ဝန်ကြီးခူရမ်ဒဇယာခန်ကဒီလိုနဲ့တရားဆက်တဲ့မြန်မာကန်တွင်အဲ့ဒီလိုပြောတော့တာပါနိုင်ငံကလုပ်ငန်းဖွဲ့ချထားရေးကိစ္စသမ္မတဒေါ်နယ်ထရမ့်အစိုးရကတိုက်တွန်းထားတာဖြစ်ပြီးဒါဟာပါကစ္စတန်ရဲ့အခြေအနေမကောင်းတာတဲ့စီးပွားရေးကိုနောက်ထပ်ထိခိုက်နိုင်ချေရှိပါတယ်အကြမ်းဖက်ဝါရကိုရမုံငွေထောက်ပံ့တာနေနည်းရေးတိတိယောက်ယောက်မလုပ်တဲ့နိုင်ငံတွေကိုပြည်သက်နိုင်ငံပါရီမြို့တော်ခြေဆိုင်ဗဏ္ဍာငွေကြေးဆိုင်ရာရည်ယူလုံဆောင်ရေးလုပ်ငန်းဖွဲ့ FATF ကမိခိုးရောင်အစင်းဆိုပြီးသတ်မှတ်တာမှာပါကစ္စတန်ကိုအဲ့ဒီစီးရင်ပြီးခဲ့တဲ့ဖေဖော်ဝါရီလကပဲထည့်သွင်းသတ်မှတ်ထားတာဖြစ်ပါတယ်